မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းလူ65ယောက်ကိုတေဒံပြစ်ဒဏ်တွေချမှတ်ခဲ့တယ်လို့နယူးယောက်အခြေစိုက်လူအခွင့်ရေးလှိလာဆောင်ကြည့်ရေးအဖွဲ့ HRW ကဇူလိုင်လ22ရက်နေ့မှာထုတ်ပြန်ပါတယ်။လူသတ်မှုလူရဲမှုဆွဲချက်တွေနဲ့တေဒံပေးခံရသူတွေထဲမှာ26ယောက်ကလက်ရှိဖမ်းဆီးထိန်းသိမ်းခံထားပြီးတော့ကျန်39ဦးကတော့မျက်ကွယ်ထောင်ဒဏ်ပေးခံထားရတယ်လို့စစ်ကောင်စီရဲ့သတင်းဌာနတွေနဲ့ဒေသခံအဖွဲ့တွေရဲ့ပြောဆိုချက်ကိုလည်းကြေညာချက်မှာကိုကဖော်ပြထားပါတယ်။စစ်ကောင်စီကလမ်းမော်ထွက်ဆန္ဒပြသူတွေကိုတရားလက်လို့ပြစ်ခတ်ရုံနဲ့မကစစ်ခုံရုံဖွဲ့ပြီးတော့တရားမျှတမှုမရှိတဲ့ကြာနာမှုတွေကနေဒါဇင်နဲ့ချီတဲ့သူတွေကိုတေတံပြစ်တံတွေဆက်ပြီးတော့ချမှတ်နေတယ်လို့လည်း HRW ကပြောပါတယ်စစ်အာဏာရှင်ဆန့်ကျင်ရေးလှရှာမှုတွေညှိနှိုင်းအောင်ရည်ရွယ်ပြီးတော့အခုလိုတေတံတွေပေးနေတဲ့စစ်ကောင်စီရဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာအစိုးရတွေဖက်ကအပြစ်ပေးအရေးယူဖို့လိုနေပြီဆိုတာပြသလိုက်တာဖြစ်တယ်လို့လည်းပြောပါတယ်ဖေဖော်ဝါရီလစစ်အာဏာသိမ်းမှုနောက်ပိုင်းစစ်တပ်ကနိုင်ငံတော်အကြမ်းဖက်ဖိနှိပ်လာတာကြောင့်လူပေါင်း900ကျော်သေဆုံးပြီးတော့နိုင်ငံရေးသမားတွေတရင်ထောက်တွေနဲ့အစိုးရဝန်ထမ်းအပါအဝင်လူပေါင်း 5,400 လောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့လည်း HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မတ်လလယ်မှာရန်ကုန်မန္တလေးမြို့နယ်ဆက်သက်မြို့နယ်မှာစစ်အုပ်ချုပ်ရေးအမိန့်ကြေညာခဲ့ပြီးစစ်ခုံရုံးတွေဖွဲ့တရားစီရင်ခဲ့တာပါ။တေတံပြစ်ဒဏ်ပေးထားသူတွေကို1988ခုနှစ်နောက်ပိုင်းတေတံစီရင်နာမျိုးမရှိတော့ပေမဲ့လို့တရားရုံးတွေမှာတော့ဒီလိုပြစ်ဒဏ်တွေဆက်ပြီးတော့ချမှတ်နေပါတယ်။ HRW ကတော့ဘလို့အခြေအနေမျိုးမှမဆိုမြန်မာနိုင်ငံတွင်တေတံအပြစ်ပေးတာမျိုးကိုအစဉ်တစိုက်ဆန့်ကျင်ကန့်ကွက်လာတာပါ။ကုလသမဂ္ဂ၊ဥရောပသမဂ္ဂ EU နဲ့အမေရိကန်အပြင်အခြားအစိုးရအဖွဲ့တွေရဲ့တန်ခတ်အရေးယူမှုနဲ့ရင်ဆိုင်နေရတဲ့စစ်ဘုံချုပ်တို့ရဲ့ညွန်ကြားချက်တွေကြောင့်စစ်ခုံရုံးကအခုလိုပြစ်ဒဏ်ကြီးတွေချမှတ်နေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးတော့ရာဇဝတ်မှုကျူးလွန်နေတာကြောင့်စစ်ဘုံချုပ်တွေကိုနိုင်ငံတကာကစောင့်ကြည့်နေပြီးမတရားဖမ်းဆီးထားသူအလုံးပြန်လုပေးဖို့ဖိအားပေးတောင်းဆိုကြဖို့လဲ HRW ကနိုင်ငံတကာအတိုင်းအဝိုင်းကိုဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။